နောက်နာမည်ကကိုပေါ်လူလို့ခေါ်တာပေါ့နော်အခုကျွန်တော်ကတော့လူငယ်ရေးနဲ့ပတ်သက်ပြီးမှလူခွင့်ရေးနဲ့ပတ်သက်ပြီးမှကျွန်တော်သက်ဆွမ်းသမျှကျွန်တော်တို့ရဲ့ data မှာပါဝင်လှုပ်ဆောင်နေတဲ့လူငယ်တယောက်ဖြစ်တယ်ကျွန်တော်ရဲ့အဖွဲ့အစည်းကတော့ Action Committee for Democracy Development ဆိုတဲ့ ACDD အဖွဲ့ဖြစ်တယ်ပြီးရင် App ဒီအဖွဲ့မှာကျွန်တော်ကဒီ Mijina လူငယ်အဖွဲ့ရဲ့တာဝန်ခံတယောက်ဖြစ်ပါတယ်
အခုပြောနေတဲ့သူကတော့မြကြီးနားမျိုးကကချင်လူငယ်ကိုပေါ်လူပါသူကစစ်ပြေဒုက္ခသည်တွေရဲ့ဘဝကိုစာနာတဲ့အနေနဲ့တရုတ်ဖို့ပြောက်ွက်တွေလုပ်ခဲ့လို့ထောင်နှစ်ပတ်ချခံရတဲ့အခါမှာလွတ်လပ်စွာပြောဆိုခွင့်ထိလိုက်တယ်လို့ယူဆပြီးချင်းခွေပြက်တစ်ခုထပ်ပြီးတရားသူကြီးကိုတင်ကြေတာအနေနဲ့ပြလိုက်တဲ့အတွက်နောက်ထပ်ထောင်နဲ့သုံးလတိုးခံရတဲ့လူငယ်ဖြစ်ပါတယ်တကယ်တော့သူဟာလူခွင့်ရေးလူငယ်အရေးလူနည်းစုတန်းတူခွင့်ရေးတွေအတွက်လှုပ်ရှားနေတာနှစ်တန်ကြာနေပါပြီသူဒီလိုကိစ္စတွေမှာဘာကြောင့်စိတ်ပါလာတာလဲဆိုတော့ပိုဘောလူက
ကျွန်တော်တက္ကသိုလ်ဆားရောက်တဲ့အချိန်ကစပြီးနိုင်ငံရေးနဲ့ပတ်သက်တဲ့လူကွေးနဲ့ပတ်သက်တဲ့ပြီးရင်အများပြည်သူနဲ့ပတ်သက်တဲ့လုပ်ငန်းတွေကျောင်းသားလုပ်ငန်းတွေကိုကျွန်တော်ရှင်းဝင်စားလာတယ်ပြီးရင်ကျောင်းတက်တဲ့အချိန်မှာလည်းကျွန်တော်ဒီချင်းတက္ကသိုလ်လူငယ်အဖွဲ့ဒီစင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ပေါ်အဲ့မှာတွင်းရေးမှုတွေလုပ်ပြီးမှကျောင်းသားကောင်းဆောင်တွေလုပ်တော့ပို့ပြီးမှလုပ်ရမယ်မလို့ရင်မဖြစ်ဘူးဆိုတော့ကျွန်တော်ရဲ့ပြင်ပြမှုတွေကရှိလာတော့ပြီးရင်တစ်ဆက်တည်းမှာလည်းဒီကကျွန်တော်ရဲ့ဒီနိုင်ငံရေးလက်ဦးစရာရင်းနဲ့ထိုင်းနေဆက်မှာစုံနေပြီးရင်ဒီတွင်းထဲမှာလည်းတချို့ပြောင်းဝင်လာတဲ့သူတွေတို့နဲ့စုံပြီးမှပို့ပြီးမှကျွန်တော်စိတ်ဝင်စားတယ်ပြီးရင်လုပ်ရမယ်ဆိုတော့ခံယူချက်တွေပို့ပြီးမှရှိလာတာပေါ့ဟုတ်ကဲ့
တရားသူကြီးကိုသူကဘာကြောင့်ချိန်ဝင်ပြက်ပေးလိုက်ရတယ်ဆိုတာကိုလည်းကိုပေါ်လူကရှင်းပြပါတယ်
ကျွန်တော်ကတော့ဒီ freedom of expression bound ထဲမှာကျွန်တော်လုပ်တယ်လို့ခံယူတာပေါ့နော်။ဘာဖြစ်လို့လဲဆိုတော့တရားသူကြီးရဲ့ဆုံးဖြတ်ချက်ကမှန်ကန်မှုမတရားဘူးဆိုတဲ့ဟာကိုကျွန်တော်ဖော်ပြခြင်းနဲ့စိတ်လေးရှိရတဲ့ကြောင့်မလို့ကျွန်တော်ဒီချိန်ခွင်လည်းပေးလိုက်တာပေါ့။ဘာဖြစ်လို့လဲဆိုတော့ဒီချိန်ခွင်ပေးလိုက်တာပို့ပြီးမှလည်း diplomat ဌာနနဲ့ပြင်ထီရောက်မှုရှိမယ်လို့ကျွန်တော်စဉ်းစားပြီးမှပေါ့နော်။ဒီတရားသူကြီးကိုပေးလိုက်တယ်။ပြောလဲပြောတယ်တရားသူကြီးရဲ့ဆုံးဖြတ်ချက်ကမှန်ကန်မှုမာယွနေတယ်ဒီရတူကြီးသုံးချက်ချက်ကလက်မခံနိုင်ဘူးကျွန်တော်တို့ဒီသူတွေလူငယ်တွေလက်မခံနိုင်ဘူးဒါကြောင့်မလို့ကျွန်တော်ဒီချင်းခွင်ပြက်နေတဲ့ဟာကိုကသင်္ကေတတစ်ခုအနေနဲ့ရတူကြီးကိုလက်ဆောင်ပေးရဲဆိုမှပြောလဲပြောတယ်ပြီးရင်သင်္ကေတတစ်ခုပြတဲ့ဒီချင်းခွင်ပြက်ကိုလည်းပေးခဲ့ခြင်းဖြစ်တာပေါ့
သူဟာပြီးခဲ့တဲ့ဒီဇင်ဘာလလယ်မှာထောင်နှံပြေးလို့ပြန်လွတ်လာခဲ့ပါတယ်ထောင်ချခံလိုက်ရတဲ့အတွက်ဘဝကိုအရှုံးမထွက်အောင်အကျိုးရှိအောင်ထောင်ထဲမှာဖြတ်တန်းခဲ့ပုံကိုလည်းသူကအခုလိုပြောပြပါတယ
်ကျွန်တော်ခံယူတာကတရားလူကြီးရဒီလူငယ်တွေကမြတ်တီတူနဲ့ဖြန်တဲ့လုပ်ငန်းတွေနိုင်ငံရေးနဲ့ဆိုင်တဲ့လုပ်ငန်းတွေကိုနောက်မလုပ်ရဲလောက်အောင်သင်ခန်းစာပေးတဲ့အနေနဲ့တို့လူငယ်တွေကိုနှိကုတ်လိုက်တယ်လို့ကျွန်တော်ခံယူတယ်အဲ့ဒါဒါမဲ့လဲတို့အဲ့ဒီလိုမျိုးခံယူမဲ့ကျွန်တော်ထောင်ထဲမှာစာအများကြီးဖတ်ခဲ့နိုင်တယ်အဲ့ဒါကျွန်တော်အတွက်အကျိုးရှိတာပေါ့စာပေပေါင်းများဆိုတော့ဒုတရတရနဲ့ကျွန်တော်မိတ်ဆွေဖြစ်ခဲ့ရတယ်အဲ့ဒါတော့ကျွန်တော်ရအမြတ်ပေါ့ဟုတ
်ဒီလိုဖြတ်တန်းလောက်ကင်ခဲ့တဲ့အကျိုးတစ်ခုအနေနဲ့ကိုပေါ်လူနဲ့သူ့ရဲ့အမှုတွေစိုင်းနုပန်တို့နှစ်ယောက်ကိုပန်မြန်မာစာရေးဆရာအဖွဲ့ကမကြသေးခင်ကစုချင်းပေးလိုက်ပါတယ်ဒီလိုဂုဏ်ပြုခံရတာနဲ့ပတ်သက်လို့ကိုပေါ်လူက
ပန်မြန်မာကလလစွာမိသားထုတ်ပေါ်ခွင့်နဲ့ပတ်သက်ပြီးမှသူကအဖွဲ့အစည်းကြီးဖြစ်တယ်ပြီးရင်သူတို့လည်းအများကြီးလုံဆောင်နေတဲ့အပိုင်းတွေရှိတယ်ဆိုတော့ကျွန်တော်သိရတာပေါ့အဲ့လို့ဆိုရင်သူတို့အနေနဲ့ဒီလိုမျိုးလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုရည်တည်နေတဲ့လူငယ်တွေကိုသူမျိုးအတိအမှတ်ပြုတာကျွန်တော်တို့အနေနဲ့တော့အများကြီးပွမ်းလဲတာတာပေါ့လေနော်သူတို့ရဲ့အတိအမှတ်ပြုမှုကကျွန်တော်တို့အတွက်အင်အားတွေဖြစ်စေမယ်လို့ကျွန်တော်ခံယူတယ
်ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကကြာရောက်တဲ့ကချင်ပြည်နယ်နေနဲ့ပတ်သက်လို့သူ့သဘောထားကိုမေးကြည့်တော့
948ကနေစပြီးမှကျွန်တော်ပြည်သူတို့ဒီနယ်ကိုကျွန်တော်တတ်မှတ်ခံရတဲ့အတွက်ကြောင့်လို့ကျွန်တော်အများကြီးဂုဏ်လဲယူတယ်ဝမ်းလဲတာတယ်ပြင်ဒီကချင်ပြည်နယ်ဆိုတဲ့ဟာကဘယ်တော့မှအမည်နာမှကြောင်းလဲသွားဖို့ရန်အတွက်ကျွန်တော်မလိုလားဘူးအဲကျွန်တော်ရဲ့ဆန္ဒပေါ့လေနော်ပြီးရင်ကျွန်တော်တို့ကချင်မြို့နယ်စုတဲမှာကျွန်တော်တို့မငြိမညွတ်တဲ့အနေချင်းရှိတာပေါ့အဲ့ဒါလဲဒီတက်ဆိုင်ရာအစိုးရဌာနတွေကကျွန်တော်တို့ကိုပေါ့ divide and rule ပေါ့နော်တမျိုးလုံးနေတဲ့အပိုင်းတွေလည်းရှိတယ်လို့ကျွန်တော်ခန်းစားရတယ်။ဘာဖြစ်လို့ဆိုတော့ဒီတကောင်စင်းနေရပေါ့နော်ကျွန်တော်တို့ဂျိန်းဖော်တို့ကုန်းနံပါတ်တစ်ခုပေးတယ်ပြီးရင်ထဲမှာခခူးတို့မမ်မော်တို့ပြင်ဒူလျန်တို့ဘာညာတွေဒါမျိုးတွေကတို့ divide လုပ်တယ်လို့ကျွန်တော်တို့ခန်းရတယ်။ဘာဖြစ်လို့ဆိုတော့ဒါကြီးကအကုန်လုံးကကျွန်တော်တို့ကချင်ထဲမှာပါတယ်ကုန်းနံပါတ်တွေတခြားပေးစရာမလိုအဲ့ဆိုရင်ကျွန်တော်ကချင်လို့ပြောရတဲ့အထဲမှာကျွန်တော်တို့ကအကုန်လုံးပါတယ်လို့ကျွန်တော်တို့ကခံယူထားတယ်
။အဲ့ဒီပြင်အစိုးရဟောင်းတွေနဲ့နိုင်ငံရေးသမားတချို့ပြောနေတဲ့မြန်မာနိုင်ငံမှာလူမျိုး135မျိုးရှိတယ်ဆိုတဲ့အယူဆကို ကိုပေါ်လူကလက်မခံဘူးဆိုတဲ့အကြောင်းပြောပြပါတယ
်135မျိုးဆိုပြီးမှကျွန်တော်ကတိတိကျကျကျွန်တော်လက်မခံနိုင်ဘူးသူတို့ကဒီပေါ့သူတို့မြင်တဲ့လောက်သူတို့ရဲ့လေးလာထားတဲ့လောက်ကိုပဲသူတို့ကစဉ်းစားပြီးမှရေးထားတဲ့အပိုင်းတွေရှိတယ်လို့ကျွန်တော်ကမြင်တယ်လက်မခံနိုင်ဘူး135မျိုးကကျွန်တော်တို့မှတကယ်တာအဲ့လိုမျိုးဟိုအသေးစိတ်ကအစကျွန်တော်တောင်းပြောမယ်ဆိုရင်ချင်းမှတောင်းမှ50ကျော်ရှိတယ်မြန်မာလို့ဗမာလို့ဆိုတဲ့လိုင်းလံမှုရေးထားတဲ့စာမှာကျွန်တော်နည်းနည်းဖတ်ကြည့်ရပါတော့ဒါဝိဝါဒအနေနဲ့သူတို့ကဒါကိုရှုပ်ထွေးတော့အောင်သူတို့တမင်တကာလုပ်တယ်အခုကျွန်တော်ဒီတွင်းမှာကမြန်မာဆိုရင်ကျွန်တော်တို့အကုန်လုံးတိုင်းရင်းသားတွေကုန်ပါတယ်ဗမာဆိုရင်သူတို့ဒီနေ့တိုင်းရင်းသားတခုလို့သူတို့ကသွတ်သွင်းတယ်မယူခိုင်းတယ်ဒီတွင်းမှာဒါပေမဲ့ပြည်ပမှာကျတော့ကျွန်တော်မြန်မာဆိုရင်မသိဘူးဘာမှဆိုမှကျွန်တော်ကြည့်အောင်သူတို့ကအင်ညာပြင်းမှာအမျိုးသွားနေတယ်အဲဆိုကျွန်တော်ဒီဝိဝါဒနှစ်ခုကိုကျွန်တော်ကကွဲလွဲအောင်ပြီးရင်အမြင်နေမှားအောင်အမျိုးမျိုးကျွန်တော်တို့တမျိုးတွတ်တွင်းချင်းခံရတယ်လို့ကျွန်တော်မြင်တယ်အဲ့ဒါဘာဖြစ်လို့လဲဆိုတော့ကျွန်တော်ပူပွင့်လင်းလင်းပဲကျွန်တော်အချင်းတိုင်းသားလူငယ်တယောက်အနေနဲ့မြန်မာနိုင်ငံကမာတီနေးရှင်းကိုသူတို့ကလက်မခံနိုင်ပဲနဲ့သူတို့က one nation နဲ့သူတို့သွားချင်တယ် realization လုပ်ပြီးမှသူတို့သွားချင်တယ်အဲ policy တွေ UI ချစ်တွေရှိရဲဆိုတဲ့ဟာကိုအများကြီးပေါ်ပြနေတယ်လို့ကျွန်တော်မြင်တာပေါ့
အခုတော့ကိုဘောလူဟာသူယုံကြည်ရာကိုဆက်ရှောင်ရင်ကိုဟာကိုဖျက်ဆီးနေပါပဲကဲညီလေးညီမလေးတို့ရောယုံကြည်ချက်တွေပေါ်ဘလောက်ခိုင်ခိုင်မာမာရှောင်နေကြလဲနောက်တစ်ပတ်မှပြန်ဆုံရမယ်နော်